မေလ20ရက်ဝါရှင်တန်ပို့သတင်းစာမှာဒေါ်စန်းစုကြည်အနေနဲ့မြန်မာနိုင်ငံရဲ့အတိတ်ကအမှားမျိုးတွေကနေပြီးတော့လွတ်အောင်ရှောင်နိုင်မလားဆိုတဲ့အရေးတအားပေါ်ကောင်းကြီးတဲ့ပုတ်ဖော်ပြခဲ့ပါတယ်။ဆေးရနာရှင်အုပ်ချုပ်ရေးစနစ်ကနေဒီမိုကရေစီစနစ်စီအကူအပြောင်းဟာအနေရပြောင်းနေလမ်းဖြစ်ပါတယ်။ပြီးခဲ့တဲ့ကာလတွေအတွင်းဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းပေါ်ကိုတက်ရောက်ခဲ့ကြတဲ့နိုင်ငံတိုင်းသူတို့မျှော်မှန်းခဲ့ကြတဲ့မှန်နိုင်တွေကိုရောက်ခဲ့ကြတာမဟုတ်သလိုတော်လှန်ပြောင်းလဲခဲ့ကြတဲ့ခေါင်းဆောင်တိုင်းလည်းသူတို့ရဲ့ဂရုကိုယ်တွေကိုအကောင့်ထဲပေါ်နိုင်ခဲ့ကြတာမဟုတ်ပါဘူး။မြန်မာနိုင်ငံကဒီမိုကရေစီနဲ့လူ့အခွင့်အရေးခေါင်းဆောင်ဒေါက်တာဆုကြည်အနေနဲ့ပိုလန်ကဝါလီဆာ၊ရုရှားကဗိုရီယယ်ဆင်၊တောင်အာဖရိကကနယ်ဆင်မန်ဒဲလာတို့စီကနမူနာသင်ခန်းစာတွေလေ့လာထားပြီးဖြစ်မယ်ဆိုတာတန်တရာဖြစ်ဖွယ်မရှိပါဘူး။နှစ်60ကျော်စေယုတ်ချုပ်ရေးကိုအဆုံးသက်အစိုးရသည့်ဖွဲ့စည်းပြီးတဲ့သတင်းပတ်တွေအတွင်းဒေါက်တာဆုကြည်ဟာအင်မတန်ကြီးမားတဲ့သတိနဲ့လှုပ်ရှားဆောင်ရွက်နေကြတာဖြစ်ပါတယ်တဲ့။သူ့အနေနဲ့ရင်ဆိုင်ရမယ့်မြန်မာနိုင်ငံရဲ့အတိတ်ကာလတစ်လျှောက်လုံးရဲ့စိုးမိုးတွေအခက်အခဲတွေအစီအတာတွေပြဿနာတွေဘလောက်ကြီးမားမယ်မြမအသွင်ကူပြောင်းရေးအပေါ်ချိချောက်မှုတွေဘလောက်ထိခက်ထန်ကြမ်းတမ်းနိုင်မယ်လို့ဒေါ်စန်းစုကြည်သိထားမယ်ဆိုတာအင်မတန်သိကြသလိုတစ်ချိန်တည်းမှာဒေါ်စန်းစုကြည်အပေါ်ပြည်သူလူထုရဲ့အင်မတန်ကြီးမားတဲ့မျှော်လင့်ချက်တွေနဲ့ရင်ဆိုင်ရမယ်ဆိုတာကိုလည်းဒေါ်စန်းစုကြည်မြင်ထားမှာဖြစ်ပါတယ်တဲ့အစိုးရသည်တက်လာပြီးမကြခင်မှာပဲနိုင်ငံကြီးအကျဉ်းသားတွေပြန်လည်လွတ်မြောက်လာခဲ့ကြပါတယ်ဒါပေမဲ့မြမဒီမိုကရေစီလမ်းကြောင်းအလားအလာကတော့အင်မတန်တေးကြပြီလို့မဆိုနိုင်သေးပါဘူးတဲ့သမ္မတဥပမာအစိုးရကမြန်မာပေါ်ကြံရှိနေသေးတဲ့ပိတ်ဆို့အရေးယူထားတာတွေတဲကတချို့တဝက်ကိုပြန်ပြီးတော့ရုပ်သိမ်းနိုင်ပေမဲ့တချို့ကတော့ဆက်လက်ထားမြင့်ထားလိုက်ပါတယ်ဒါဟာမြန်မာပြည်မှာလူ့အခွင့်အရေးချိုးဖောက်မှုတွေတရင်သားလူမျိုးစုပြည်ပခန့်တွေစစ်တပ်ရဲ့ဩဇာအာဏာဆက်ပြီးတော့ရှိနေုံပဲအခြေအနေတွေကိုစိုးရိမ်နေရဆဲဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ပါပဲအဲဒါကြောင့်ဒေါ်စန်းစုကြည်ရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်ပြဿနာတွေထဲကတစ်ခုကစစ်တပ်နဲ့ဆက်ဆံရေးပဲဖြစ်ပါတယ်တဲ့အခြေခံဥပဒေမပြင်းစင်နိုင်အောင်နိုင်ငံမှာအရေးကြီးတဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးအရာဝန်ကြီးဌာနတွေကိုဆက်လက်သိမ်းပိုက်ထားနိုင်အောင်စစ်တပ်ကိုယ်စားလှယ်တွေကရွေးကောက်ခံစရာမလိုပဲလွှတ်တော်နေရာ25ရာခိုင်နှုန်းရယူထားပြီးဖြစ်ပါတယ်နိုင်ငံဌာနဥစ္စာအများစုဟာလည်းစစ်တပ်ကိုသာပံ့ပိုးပေးနေရဆဲဖြစ်ပါတယ်တဲ့အဲဒါကြောင့်အမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်အပေါ်လက်နဲ့အကြောင်းကိုပဲဆက်လက်ပိတ်ဆို့ထားမြတ်ထားပြီးတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုအတားအဆီးလုပ်တဲ့သူတွေလူ့အခွင့်အရေးချိုးဖောက်တဲ့သူတွေမြက်ကိုရီးယားနဲ့တရားမဝင်လက်နဲ့အကြောင်းကိုပဲလုပ်သူလူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားပြီးတော့ဆက်လက်အရေးယူခဲ့တာဖြစ်ပါတယ်တဲ့တစ်ချိန်တည်းမှာပဲဒေါက်တာဆုကြည်ဟာလူမျိုးရေးဘာသာရေးတင်းမာမှုတွေပြည်ပခန့်တွေနဲ့လည်းရင်ဆိုင်နေရပါတယ်အပြင်းထန်ဆုံးကတော့ရခိုင်ပြည်နယ်ကရိုဟင်ဂျာလူကုကုကိုခေါ်ကြပြီးဒေသခံတွေကဘင်္ဂလီလို့ခေါ်တဲ့အစ္စလာမ်ဘာသာဝင်တသန်းကျော်ရဲ့ပြဿနာဖြစ်ပါတယ်။သူတို့ထဲကအများပြားဟာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့ဘာသာလူမျိုးပြစ်ပခတ်ကြောင့်ဒုက္ခသည်စခန်းတွေမှာကာလကြာရှည်နေနေကြရပြီးမလေးရှားလိုနိုင်ငံတွေကိုတွားရောက်ဖို့ပင်လယ်ပြင်ကိုလေတွေနဲ့ကူးဖြတ်ခိုးဝင်ကြရရမှာလေမှောက်သိမ်းဆုပ်ကြရတဲ့သူတွေလည်းအများပြားရှိခဲ့ပါတယ်။ဒီနေရာမှာအားအသင့်မှုကောင်းတာကဧပြီလ19ရက်နေ့ကလေမှောက်လို့အနည်းဆုံးဒုက္ခသည်20ဝန်းကျင်သိမ်းဆုပ်ခဲ့တဲ့အပေါ်အမေရိကန်သံအမတ်စ်ကဝန်ထမ်းကြောင့်ဖော်ပြခဲ့ရမှာပြိပခတ်ဖြစ်ပေါ်နိုင်တဲ့ရိုဟင်ဂျာအမျိုးကိုမတုံးဆွဲဖို့ဒေါ်စန်းစုကြည်ကအဆိုပြုခဲ့တာပါတဲ့ဒါဟာအမျိုးသားရေးဝါဒီတွေကျင့်တတ်အောင်ပြောဆိုတာမှန်ရင်တော့မှားတယ်လို့ဆိုရမှာပါပဲတဲ့ဘာကြောင့်လဲဆိုတော့အဲ့ဒါဟာအတိတ်ကစစ်တပ်မှားခဲ့တဲ့အမှားမျိုးဖြစ်လို့ပါပဲလို့ဝါရှင်တန်ပို့သတင်းစာကောင်ကြီးဘိုင်းကဖော်ပြခဲ့ပါတယ်ပရောရှင်များခင်ဗျာမေလ29ရက်ဂျပန်အခြေစိုက်နေကိုင်းအရှောက်ရဗျူသတင်းစာမှာတော့အမေရိကန်ပြည်ထောင်စုဂျော့ချတောင်းတက္ကသိုလ်ကမြန်မာအရေးလေ့လာသူပမောက်ခတ်ဒေးဗစ်စတိုင်းဘတ်ရဲ့ဗီယက်နမ်နဲ့မြန်မာအပေါ်အမေရိကန်အစိုးရရဲ့ဆက်ဆံရေးကွာဟာချက်အကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အမေရိကန်မြေတော်စုကသူ့ရဲ့ရန်သူဟောင်းဖြစ်တဲ့ဗီယက်နမ်အပေါ်ကာလကြာရှည်ပိတ်ဆို့အရေးယူထားတဲ့လက်နက်အကြောင်းအဝယ်ကိုသမ္မတအိုဘားမားကသူ့ရဲ့ပထမဆုံးဗီယက်နမ်ခရီးစဉ်မှာပြန်ဖွင့်ပေးလိုက်ပါတယ်။ဒါဟာအမေရိကန်ရဲ့တင်းသွင်းရေးမူဝါဒမဟုတ်ကြောင်းအိုဘားမားကကာကွယ်ပြောဆိုခဲ့ပေမဲ့တရုတ်ပြည်ကတော့ဒါဟာဗီယက်နမ်အပါအဝင်နိုင်ငံအများနဲ့တရုတ်ပြည်ကြားမှာဖြစ်ပေါ်နေတဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်တဲ့ပြဿနာမှာအမေရိကန်ကကြားဝင်အမြတ်ထုတ်လိုက်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။တကယ်တော့ဗီယက်နမ်ဟာလက်နက်အကြောင်းအဝယ်ပြန်ဖွင့်ပေးရလောက်အောင်ဒီမိုကရေစီဆန္ဒနေတဲ့နိုင်ငံမဟုတ်သေးပါဘူး။အခုသမ္မတအိုဘားမားရဲ့ခရီးစဉ်မှာအိုဘားမားနဲ့တွေ့ဆုံဖို့စီစဉ်ထားကြတဲ့အရပ်အဖွဲ့စည်းဆိုင်ရာတက်ကြွလှုပ်ရှားသူတွေကအ ਨੇ ဆုံးတဦးကိုဗီယက်နမ်အစိုးရကဖမ်းဆီးခဲ့တယ်လို့ဆောင်းမရှင်ကဆိုပါတယ်။မြန်မာကတော့နှက်ရှင်ကျဲအရာဗီယက်နမ်နဲ့စာရင်ဒီမိုကရေစီလမ်းကြောင်းပေါ်စတင်အခြေချလျှောက်လှမ်းနေပြီလို့ဆိုနိုင်ပါတယ်တဲ့ပြီးတော့မြန်မာဟာ တောင်တရုတ်ပင်လယ်ပြင်ပြဿနာရဲ့ပြင်ပမှာရှိနေတာပါတရုတ်အနေနဲ့ဥပမာအစိုးရဟာမြန်မာကိုတင်းသွင်းမှုစူးစမ်းနေတယ်လို့မြင်ပါတယ်တရုတ်အစိုးရရဲ့အားပေါ်ဂလိုဘယ်တိုင်းသတင်းစာကဆိုရင်အမေရိကန်ဟာမြန်မာနိုင်ငံတွင်းကတရုတ်ရဲ့တိုင်းကိုဖြိုချနေတယ်လို့ပြောဆိုခဲ့မှုပါတယ်မြန်မာပဲဖြစ်ဖြစ်မြောက်ကိုရီးယားပဲဖြစ်ဖြစ်အမေရိကန်ဩဇာသက်ရောက်မှာဒါမှမဟုတ်အမေရိကန်ကစစ်ရေးအရာပါဝင်ပတ်သက်လာမှာကိုတရုတ်ကမလိုလားပါဘူးအလားတူအမေရိကန်ကလည်းအရှေ့တောင်အာရှဒေသမှာစစ်ရေးအရာအင်အားကြီးနိုင်ငံတကာနိုင်ငံပေါ်ပေါက်လာမှာကိုမလိုလားပဲရှိနေပါတယ်လို့စောင့်မမှာဖော်ပြပါကြောင်းအစီရင်ခံတင်ပြရပါတယ်ခင်ဗျာ